အာဆီယံအနေနဲ့ကြာရှုံးနေတဲ့စစ်ကောင်စီနဲ့ဆက်ဆံရေးရပ်တန့်ပြီးစစ်ကောင်စီရဲ့လုံမြန်မာနိုင်ငံနာဂတ်အတွက်ဘယ်လိုပါဝင်မလဲဆိုတာချမှတ်လို့ဆောင်တဲ့ကြောင်းရှင်းပြိုင်အာဆီယံအဖွဲ့ကိုတီထောင်သူဒက်ဘီစတော့တ် VOA ကိုပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့လာအိုနိုင်ငံဗီချန်ကနေမိုင်ဂျန်နိုင်ငံတိုက်ရိုက်တရေပို့ထားပါတယ်။
Now may I have the honor to invite His Excellency Selim Said Komasit
to the Prime Minister of ASEAN take the seaway ma Myanmar sit council ga akaun the phaw pho pyat kwet ni de ASEAN boun tabor tunyi che 9 ye kaisa ale pe swin nwe ni ja ba de Myanmar nangat ma ajan phat mu ri asong tat pho lu da tin sana mu akunyi ri khwin pyu pho sa de achet twi ko Indonesia နိုင်ငံမှာ ASEAN နိုင်ငံခေါင်းဆောင်တွေနဲ့အတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူထားတာပါ ASEAN ဘုံသဘောတူညီချက်အလုံးမဖြစ်တဲ့အတွက်စစ်ကောင်စီကို ASEAN ဘက်ကအရေးယူဖိအားပေးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရသမရာယုံပြောခွင့်ရဦးကျော်စောက VOE ကိုပြောပါတယ
်ဒါကြောင့်လည်းကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုနေတာဒီ ASEAN အဖွဲ့ကြီးအဖြစ်ဒီတနိုင်ငံတကာနေပြီးတော့အားလုံးမြန်မာနိုင်ငံရေးမှာစိတ်ဝင်စားတဲ့ဒီနိုင်ငံတွေပူးတွဲပြီးတော့ဒီကူညီတဲ့ mechanism တစ်ခုလုံးဆောင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်။နောက်ပြီးတော့အာဆီယံအဖွဲ့ကြီးအနေနဲ့လည်းအရင်ဆုံးဖြတ်ချက်ချထားတဲ့အတိုင်းဒီလိုလိုက်နာမှုမရှိတဲ့လိုက်နာမှုဒီ 5 point consensus ကိုလိုက်နာမှုမရှိတော့စက်ကောင်စီကိုထပ်ဆင့်အရေးယူဖို့လည်းလိုအပ်တယ်ဆိုတာလည်းထောက်ပြပြောကြားချင်ပါတယ်။ဒီအာဆီယံဖွဲ့ယူမလီမစားနဲ့အာဆီယံဖွဲ့ယူဆုံးဖြတ်ချက်သူတို့ကိုယ်တိုင်နဲ့သဘောတူညီခဲ့တဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အော်ကျွန်တော်တို့အာဆီယံဖွဲ့အနေနဲ့တိုင်းပေါင်းပေါ့နော်တိုင်းပေါင်းအချိန်နဲ့အချိန်သတ်မှတ်ပြီးတော့ဟောဒီယူဆောင်တာဖိအားပေးတာပုံမဖိအားပေးတာလုပ်တင်တယ်လို့မြင်ပါတယ
်လက်ရှိထိပ်သီးစည်းဝေးမှာအာဆီယံအတွက်ခေါင်းခဲစရာဖြည့်ရှင်းလို့မရသေးတဲ့အကြီးမားဆုံးစင်ခေါ်မှုတစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေတိတိတသားဆိုးရွားလာနေတာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကတည်းကရှင်းပြိုင်အာဆီယံအဖွဲ့ Odd ASEAN ကိုတည်ထောင်ခဲ့သူ Debbie Stothart က VOE ကိုပြောပါတယ်
We now are facing a second wave of genocide of the Rohingya.
ကျွန်တော်တို့တပ်ဖြတ်မှုဒုတိယလိုင်းလို့ခေါ်တဲ့အရာကိုကျွန်တော်မျက်မြင်တွေ့နေရပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဆိုရင်တလကိုအချိန်ရင်တရာကျော်အထိတိုးမြင့်လာခဲ့ပါတယ်။နိုင်ငံတစ်ဝလုံးမှာစစ်ကောင်စီရဲ့နေမြေပိုင်နဲ့တွေဆုံးရှုံးနေပေမဲ့အာဆီယံဟာတရားမဝင်တဲ့စစ်ကောင်စီကိုဆက်ပြီးတော့အကာအကွယ်ပေးနေပါတယ်။အထူးသဖြင့်အာဆီယံဘုံသဘောတူညီချက်၅ရပ်ဟာဘလို့မှအလုံးမဖြစ်တော့ပါဘူး။
သူကဆက်ပြီးတော့အာဆီယံအတွက်ဖြည့်ရှင်းဖို့လိုအပ်နေတဲ့မေးခွန်းတွေကိုအခုလိုပြောသွားပါတယ်
။ What is relevant is this question. 1.
ဖြည့်ရှင်းဖို့လိုအပ်နေတဲ့မေးခွန်းတွေကတော့အာဆီယံဘက်တွေအနေနဲ့တရားမဝင်တဲ့စစ်ကောင်စီအတွက်ငွေကြေးခဝါချတဲ့ကိစ္စရပ်တွေမှာပတ်ဝန်းပတ်သက်နေတာတွေကိုသူတို့ဘယ်လိုရှောင်လွှဲကြမလဲ။ပြခဲ့တဲ့နေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrew ရဲ့အစင်ခါစာမှာဆိုရင်စင်ကာပူနဲ့ထိုင်းဘန်တွေဟာမြန်မာစစ်တပ်အတွက်ငွေကြေးဝန်ဆောင်မှုတွေပေးခဲ့တဲ့အတွက်စစ်ကောင်စီဟာလက်နက်တွေဝယ်ယူနိုင်ခဲ့ပြီးအယက်သားတွေကိုဆက်လက်တပ်ဖြတ်ဖို့ဖြစ်စေခဲ့တဲ့ဆိုတာကိုဖော်ထုတ်ခဲ့ပါတယ်။ဒါဟာဒေသရင်းလုံခြုံရေးချင်းချမှုပိုးပြီးတော့တိုးလာစေပါတယ်။နောက်မေးခွန်းတစ်ခုကတော့အနာဂတ်နဲ့ပတ်သက်လို့အာဆီယံရဲ့ရည်တည်ချက်ဘယ်လိုလဲ။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ရေးနဲ့စစ်တပ်ကဖျက်ဆီးသွားတဲ့စီးပွားရေးအဖွဲ့အစည်းတွေကိုပြန်လည်တည်ဆောက်ဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ဖို့ကိစ္စစရတွေပါဝင်တဲ့စစ်ကောင်စီအလွန်အသွင်ကူးပြောင်းရေးအတွက်ပြင်ဆင်နေပါသလားဆိုတာရှိနေပါတယ်
ဒါကြောင့်အာဆီယံဟာအလုံးမဖြစ်တော့တဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်စုပ်ကိုင်နေမယ့်အစားစစ်ကောင်စီအလွန်ဖြစ်လာမယ့်မြန်မာနိုင်ငံအနာဂတ်မှာဘယ်လိုပါဝင်မလဲဆိုတာကိုချမှတ်ဆောင်ရွက်တင်တယ်လို့ Debbie Stothart ကပြောပါတယ်
။ ASEAN needs to think how to stop backing the loser and start engaging
ASEAN နဲ့ကြာရှုံးနေပြီဖြစ်တဲ့စစ်ကောင်စီကိုထောက်ခံအားပေးနေရတဲ့ရပ်တန့်ပြီးလက်နက်ကင်တော်လိုင်းရဲ့အင်အားစုတွေနဲ့လက်တွေ့ကြဆွေးနွေးဆက်ဆံမှုစတင်လှုပ်ဆောင်တင်ပါတယ်စစ်ကောင်စီအလွန်အသွင်ကူးပြောင်းရင်းမှာ ASEAN အနေနဲ့ဘယ်လိုပါဝင်ဆောင်ရွက်မလဲဆိုတာစီစဉ်ဆောင်ရွက်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ဖို့နဲ့လေးနှစ်အတွင်းစစ်ကောင်စီဖျက်ဆီးခဲ့တဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအဖွဲ့အစည်းတွေကိုပြန်လည်တည်ဆောက်ဖို့အာဆီယံအနေနဲ့ဘယ်လိုပံ့ပိုးကူညီမလဲဆိုတာတွေကိုစဉ်းစားဆောင်ရွက်ဖို့လိုပါတယ်
ဒီကနေ့မှာတော့အာဆီယံနိုင်ငံခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပြီးတော့အဲ့ဒီနောက်မှာမိဖက်မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်ဂျပန်အိန္ဒိယစတဲ့နိုင်ငံကြီးတွေနဲ့ဆက်လက်အစည်းအဝေးတွေပြုလုပ်မှာပါမြန်မာဘက်ကတော့နိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးကိုစစ်ကောင်စီကဆီလွတ်ခဲ့ပါတယ်ရှင်